ကမ္ဘာဖလားခြေစစ်ပွဲအတွက်ဟောင်ကောင်နဲ့အီရန်တို့ကစားခဲ့တဲ့ပွဲမတိုင်ခင်မှာတရုတ်နိုင်ငံတော်တချင်းဖွင့်ထားတဲ့အချိန်မတက်မရက်တဲ့သူ၃ယောက်ကိုဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပါတယ်။တောက်ကြနေကဟောင်ကောင်ကွင်းမှာကစားတဲ့ပွဲမစခင်မှာတရုတ်နိုင်ငံတော်တချင်းဖွင့်ခဲ့တာပါ။အဲ့ဒီအချိန်မှာတော့အမျိုးသမီး၁ယောက်နဲ့အမျိုးသား၂ယောက်ကမတက်မရက်တဲ့အပြင်ကွင်းကိုကြောပေးခဲ့တယ်လို့ဟောင်ကောင်ရဲကထုတ်ပြန်ပါတယ်။နိုင်ငံတော်တချင်းကိုဒလိုလူသိရှင်ကြားတမင်စော်ကားသူမှန်သမျှပြစ်မှုကျူးလွန်တာဖြစ်တယ်လို့ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။ဟောင်ကောင်မှာတရုတ်ပြည်မာကြီးရဲ့ချုပ်ကန်မှုကိုမကျေနပ်ကြတဲ့ဘောလုံးပရိသတ်အနေနဲ့နိုင်ငံတော်တချင်းလာတဲ့ဆိုရင်မကျေနပ်တဲ့အနေနဲ့အော်ဟစ်ပြီးတော့ဆန္ဒဖော်ထုတ်လို့ရှိပါတယ်။ဒါပေမဲ့2020ခုနှစ်ခရီးကနေစလို့ဒီလိုဆန္ဒထုတ်ဖော်မှုကိုဟောင်ကောင်အစိုးရကပိတ်ပင်ခဲ့တာပါ။ဟောင်ကောင်မှာ Umbrella Movement လို့ခေါ်တဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုဖမ်းဆီးထောင်ချနေချိန်မှာအခုနောက်ဆုံးကတော့နိုင်ငံတော်တချင်းကိုဆန္ဒပြသူတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။